အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံဆက်ဆံရေးမှာတာဝန်ရေးအရဆက်သွယ်မပြတ်ရှိဖို့အရေးကြီးတယ်ဆိုတာအဓိကဆွေးနွေးသွားဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်တရုတ်နိုင်ငံကိုတွားရောက်နေပါပြီ။တရုတ်ထောက်လှမ်းရေးမိုးပြံပူပေါင်းကြီးလို့ယူဆရတဲ့အီယာမမိုးပြံပူပေါင်းကြီးတခုအမေရိကန်ပိုင်နက်ထဲရောက်ရှိထောက်လှမ်းခဲ့ပုံရတဲ့အဖြစ်အပျက်ပြီးခဲ့တဲ့ဖေဖော်ဝါရီလမှာကြုံခဲ့ရပြီးတဲ့နောက်ရွှေ့ဆိုင်းထားတဲ့ခီးစဉ်ဖြစ်ပါတယ်။သမ္မတဘိုင်ဒန်ဆွေးရလက်ထက်တရုတ်နိုင်ငံကိုပထမဆုံးတွားတဲ့အမေရိကန်အဆင့်မြင့်ဆုံးရရှိလည်းဖြစ်ပါတယ်။ဝန်ကြီးဘလင်ကန်ပေကျင်းပြည်တော်မှာဘယ်သူတွေနဲ့တွေ့ဆုံမှုရှိသလဲဆိုတာနိုင်ငံခြားရေးဌာနထုတ်ပြန်ချက်ထဲမှာအတိအကျဖော်ပြမထားပေမဲ့လို့တရုတ်အစ်စ်မြေတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါမှာနှစ်နိုင်ငံဆက်ဆံရေးတာဝန်သိစွာစီမံခန့်ခွဲနိုင်အောင်ဆက်သွယ်ရေးလမ်းကြောင်းတွေဆက်ဖွင့်ထားဖို့အရေးကြီးတယ်ဆိုတဲ့ကိစ္စဆွေးနွေးလိမ့်မယ်လို့ပြောဆိုထားပါတယ်။နှစ်နိုင်ငံနဲ့သက်ဆိုင်တဲ့ကိစ္စတွေအပြင်ကမ္ဘာအရေးဒေသရင်းအရေးနဲ့အမေရိကန်တရုတ်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုပူးပေါင်းဖြည့်ရှင်းနိုင်ရေးအလားအလာတွေကိုလည်းဝန်ကြီးဘလင်ကန်ဘက်ကဆွေးနွေးမယ်လို့ပြောပါတယ်။မူရင်းစည်းဝါအဖြစ်သုံးဆွဲနိုင်တဲ့ Fairness တွေတရားမဝင်အမေရိကန်ပြည်ထောင်စုရဲ့ခိုးသွင်းနေတဲ့ကိစ္စကိုလည်းအဓိကထားဆွေးနွေးဖို့ရှိတယ်လို့နိုင်ငံခြားရေးဌာနတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးကိုတရုတ်ကာကွယ်ရေးဝန်ကြီးကပြီးခဲ့တဲ့စင်ကာပူဆွေးနွေးပွဲတစ်ခုမှာတီးတန့်ဆွေးနွေးဖို့တရုတ်ဘက်ကငြင်းဆန်ခဲ့ပြီးတော့မကြခင်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးတရုတ်နိုင်ငံကိုတွားရောက်နေတာဖြစ်ပါတယ်။ဝန်ကြီးဘလင်ကန်ရဲ့ခီးစဉ်ကိုအမေရိကန်လွှတ်တော်ကလည်းအနီးကပ်စောင့်ကြည့်နေတာပါ။မနေ့တောက်ကြနေ့ကဝါရှင်တန်ကနေထွက်ခွာမသွားခင်ဝန်ကြီးဘလင်ကန်ဟာတန်ကူရနိုင်ငံသားရေးဝန်ကြီးဖတ်ချင်တဲ့တယ်လီဖုန်းပေါ်မှာဆက်သွယ်စကားပြောခဲ့ပါတယ်။နှစ်နိုင်ငံလုံးအနေနဲ့တရုတ်နိုင်ငံနဲ့ကောင်းမွန်တဲ့ဆက်ဆံရေးထားရှိဖို့ကြိုးပမ်းမှုတွေအပေါ်မှာနှစ်ဖက်အပြန်အလှန်ထောက်ခံခဲ့ကြတယ်လို့တန်ကူရနိုင်ငံသားရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။